ဲ့ရေးပေါ်ရေးခဆန်ဝေယူတဲ့အစီအစဉ်မှာသတ်မှတ်ထားတဲ့စံတန်းချိန်ပမာဏပြည့်သွားပြီဖြစ်လို့အရင်ဆန်ဝေယူတာယာယီရဆိုင်လိုက်တဲ့အကြောင်းကိုပြောပြပေးပါမယ်။ကျမကတော့စုစုပါကိုဗစ်ကာယောဂကာလပြည်တွင်းမှာအရေးပေါ်ရိခါဖူလုံမှုရှိစေဖို့အရန်ဆန်ဝယ်ယူတာဧပြီလကုန်ပိုင်းလောက်ကစတင်ခဲ့ပြီးတန်ချိန်9000ပြည့်သွားပြီဖြစ်လို့အရန်ဆန်ဝယ်ယူတာကိုယာယီရဆိုင်လိုက်ပြီးလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်လွင်ကပြောပါတယ်
။တနင်္ဂနွေတိုင်းကနေပတ်စေဆိုဒီနေ့ရောက်နေရန်ဆန်တန်ချိန်9000ကိုဒီလိုဒီကနေနဲ့ဝယ်ယူပြည်စင်ခဲ့တာပေါ့။ဒါတကယ်လို့ကတော့ကိုဗစ်ကောင်းကရောဂါပြန့်ပေါ်မှုပြင်းလာမယ်ဆိုတဲ့အချိန်ကတော့လေဒီစနေကဘာမှာဒီကောရန်စနေနေတာဆောင်းဆိုင်ကိုတက်ကူတာဒီပိုလီကဆန်ဖြစ်တယ်။အဲဒီနောက်ကတော့ပြည်ကန်သွားပြီ။လက်ရှိမှာကရန်ဆန်ပြည်နဲ့ကိစ္စကိုတော့ဒီရှိစားပဲပတ်တယ်မဟုတ်ဘူး။ဘယ်လိုပြည်ပြမမယ်ဆိုတာဟာလည်းအချိန်လေးတော့ရှိသွား။
စံပြေပတင်ပို့မှုပမာဏရဲ့တစ်ဆယ်ရာခိုင်နှုန်းကိုနိုင်ငံတော်ရိခါဆန်အတွက်ဧပြီလကစပြီးကုန်သည်တွေစီကဝယ်ယူနေတာကိုဒီလထဲမှာပဲ900ခိုင်နှုန်းလျှော့ချဝယ်ယူခဲ့ပြီးအခုနောက်ဆုံးအဝယ်တွေကိုရပ်လိုက်တာပါ။အခုလိုပြပရောင်းချမဲ့ဆန်တွေတဲကတတ်မှတ်ဈေးနဲ့ဝယ်ယူနေရတွေကိုရပ်ဆိုင်းလိုက်တဲ့အတွက်ကုန်သည်တွေအတွက်တော့ပိုအဆင်ပြေသွားတယ်လို့မူဆယ်ဆန်ကုန်စည်တိုင်းဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။မူဆယ်ကနေပြီးတော့ချမ်းမြောက်ဆိုပြီးတော့ပါရှိတယ်ကျွန်တော်အလားတဲ့ကုန်ပြင်ရှိတော့အသာပိုက်ကုန်ပြင်ကနေတရုတ်ကိုကျွန်တော်ဆန်တွေပို့တော့အရန်စားသွင်းရတယ်ဒီနောက်ဆယ်ရာခိုင်နှုန်းနောက်900ခိုင်နှုန်းအခုတော့သွင်းစရာမလိုတော့ဘူးတဲ့မသွင်းမဲနဲ့ပါမထုတ်ပေးမယ်ဆိုတော့ပိုပြီးအဆင်ပြေသွားတာပါအရန်စားမသွင်းရဆိုတော့ဒီနောက်900ခိုင်နှုန်းအချုံးကပြသွင်းနေရတာတကယ်လို့
စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကနိုင်ငံတော်အရေးပေါ်ရိခါအတွက်အမထဆန်တန်ချိန်9000နဲ့စောင်းစီတန်ချိန်12000တို့ကိုအရန်ဝယ်ယူခဲ့တာပါ။အဲ့ဒီအတွက်သမ္မတရဲ့အရေးပေါ်ရန်ပုံငွေကနေ738ဘီလီယံထုတ်ယူသုံးစွဲခွင့်ရခဲ့ပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။